မြန်မာစစ်တပ်ကိုလက်နက်နဲ့စစ်အုံဆောင်ရင်ရောင်းချလွှဲပြောင်းမှုမလုပ်ဖို့အပြည့်အဝပိုင်းဖြတ်ထားခြင်းဖြစ်ပြီးနိုင်ငံအလုံးအနေနဲ့အလားတူဆောင်ရွက်ချဖို့စစ်မှုထိပ်ပြီးခုနှစ်နိုင်ငံ G7 နိုင်ငံသားရေးဝန်ကြီးတွေကစနေနေ့တို့ပူးရဲကြီးညာချက်မှပြောဆိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆက်ရနာတင်မှုကိုအပြင်းထန်ဆုံးအတုံးလုံးနဲ့ဆန့်ကျင်ရှုတ်ချကြနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်မှုမှာတော်ဝင်ရှိသူအလုံးကိုတာဝန်ခံမှုတာဝန်ယူမှုရှိစေဖို့အရေးကြီးကြောင်းကိုလည်းအလေးအနက်ပြောဆိုထားပါတယ်။ဒီထဲမှာရိုဟင်ဂျာတွေနဲ့တခြားသောလူမျိုးဘာသာအရာလူနည်းစုဖြစ်ရသူတွေအပေါ်မှာလိင်ပိုင်းဆိုင်ရာချမ်းသာမှုနဲ့ချိုးဖောက်မှုတွေအပါအဝင်လက်နက်ကန်လုံခြုံရေးတပ်ဖွဲ့တွေကျူးလွန်တဲ့ဆွေးရလာတဲ့လူခွန်ရေးချိုးဖောက်ကျူးလွန်မှုတွေလည်းပါဝင်ကြောင်းနိုင်ငံရေးဝန်ကြီးများရဲ့ပူးရဲကြီးညာချက်မှာဖော်ပြပါတယ်။စစ်တပ်ဖက်ကအကြမ်းဖက်တာတွေချက်ချင်းရပ်ပြီးမတရားဖန်ခံထားရသူအလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းရေးအတွက်လည်းတောင်းဆိုထားပါတယ်